ထိုင်းနိုင်ငံမှာနေဆက်အခြေစိုက်ဆောလို့ခေါ်တဲ့ကလေးသူငယ်များနဲ့အမျိုးသမီးများအတွက်လူမှုစောင့်ရှောက်ရေးအဖွဲ့ကိုထိုင်းနိုင်ငံအတွင်းမှာတရားဝင်မှတ်ပုံတင်ဖို့နဲ့ဆောကနေပြီးတော့စောင့်ရှောက်ထားတဲ့မိဘမဲ့ကလေး169ယောက်အတွက်တရားဝင်အထောက်အထားလက်မှတ်တွေရရှိရေးအတွက်ထိုင်းရှိနေများကောင်စီနဲ့ထိုင်းလူခွင့်ရေးကော်မရှင်ကတာဝန်ရှိသူတွေစူးစမ်းလှုပ်ဆောင်နေပြီဖြစ်ပါတယ်။အကြောင်းစုံကိုမအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းမြန်မာနယ်စပ်မှာ16နှစ်ကျော်ကြာအခြေစိုက်ပြီးအမျိုးသမီးနဲ့ကလေးငယ်တွေအတွက်ကာကွယ်စောင့်ရှောက်မှုတွေပေးနေတဲ့ဆောအဖွဲ့စည်းဟာဇူလိုင်လ30ရက်နေ့ကစတင်ပြီးတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။မကြာခင်မှာတရားဝင်မှတ်ပုံတင်နိုင်ရေးအတွက်ထိုင်းအမျိုးသားလူ့ခွင့်ရေးကော်မရှင်ကတာဝန်ရှိသူတဦးလည်းဖြင့်ထိုင်းရှိနေများကောင်စီရဲ့လူ့ခွင့်ရေးလူမျိုးစုအခွင့်အရေးနိုင်ငံမဲများအရေးနဲ့ရှေ့ပြောင်းလို့သမားဆိုင်ရာလုပ်ငန်းကော်မတီဥက္ကဋ္ဌမစ္စတာဆူရာဖွန်ကောက်ချန်ထော့နေဆောင်မြို့ယူနီစပယ်ယုံကဒုတိယတာဝန်ရှိသူဖြစ်တဲ့မစ္စတာတီရာယွတ်ချာတီကူနဲ့ထိုင်းရှိနေတဦးပါဝင်ထိုင်းနိုင်ငံသား၄ဦးကတာဝန်ယူပြီးတော့ဆောင်ရွက်ပေးမှာဖြစ်ပါတယ်။ကလေးတငယ်တွေနဲ့အမျိုးသမီးတွေကိုအကူအညီပေးနေတဲ့ဆောအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့မစ္စတာဆူရာဖွန်ကောင်းချန်ထော့အနေနဲ့ဆောအဖွဲ့စည်းကိုဘာကြောင့်အကူအညီပေးခဲ့သလဲဆိုတာကိုအခုလိုရှင်းပြခဲ့ပါတယ်
။ကော့ဆွန်ဆွန်ဆွန်ဆောနဲ့တိုက်ပြီးဒူလက်တဲ့ငါဆွေချောက်ချီလာတဲ့ကဒူလက်တဲ့ซึ่งไม่มีคนดูแลแต่ตอนนี้ก็โดยหลักการเนี่ยรัฐมีหน้าที่ต้องกำลังคุ้มครองดูแลเขาแต่เรื่องแจ้งข่าวทางรัฐเนี่ยยังไม่พร้อมและไม่มีกำลังพอนะครับสอดูแลซึ่งการดูแลเนี่ยถ้าเกิดใช
้ซอฟต์แวร์ลูมุยลงงานนี้เนี่ยปัตตบีเตียวเวนอกาเวไปได้ดูดีชี้ยาบาเมอาพิไปได้อันนี้เนี่ยอลุติปูไปแล้วลงไหนอ๋ออามากันแจ้ชี้อ๋อเตียวเวนลงไปไล่ได้อาคามาเตียวอุบัติจ้องยาคลีตังเงินด้วยอกาเวไปไหนมาဖြစ်ပါတယ်ပြီးတော့မဲဆောက်မျိုးတွေမှာရှိတဲ့ဆောအဖွဲ့စည်းဟာတရားဝင်အဖွဲ့စည်းဖြစ်ဖြစ်သွားတဲ့အခါမှာကလေးတငယ်တွေအတွက်ပို့ပြီးတော့တိုးတက်အောင်လုပ်နိုင်တဲ့အခွင့်အရေးတွေရလာမှာပါဆိုပြီးပြောဆိုသွားခဲ့တာပါ။ထိုင်းလူမှုအတိုင်းအဝိုင်းအနေနဲ့ကောဒီလိုမြန်မာကလေးတငယ်တွေကိုအကူအညီပေးတဲ့အတွက်တုံ့ပြန်မှုတွေဘလို့ဖြစ်လာနိုင်တယ်လဲလို့မေးတဲ့အခါမှာတော့
ခုံချပိုင်ပြီးခါပေါ်ပါလက်ဆောင်การเอาเด็กซึ่งอยู่ในนอกระบบขึ้นมาอยู่ในระบบเอาองค์กรที่ช่วยเหลือเด็กเหล่านี้เข้ามาเป็นองค์กรตามกฎหมายก็จะได้รับการตรวจสอบนะครับอย่างตามกฎหมายที่จะเป็นผลดีในแง่ของความมั่นคงเสียด้วยครับ
ลุงมุยเอเต้นพ่อที่เตะด้วยประตูกลมที่ไกลมาไม่เข้าไปท้ายลูกคุณยีคอมมิชชั่นอันนี้เนี่ยก็เลยท้ายနိုင်ငံတွင်းမှာအုတ်ထိန်သူမဲ့နေတဲ့ကလေးတငယ်တွေအတွက်ရတဲ့ရတိုက်တဲ့အခွင့်အလမ်းတွေရရှိအောင်တာဝန်ယူကူညီပေးနေတာဖြစ်ပါတယ်။ကလေးတငယ်တွေကိုအစ်စ်တန်းရှိရှိစောင့်ရှောက်မှုတွေပေးတဲ့အခါမှာတိုးတက်မှုတွေရှိလာတာနဲ့အမျှထိုင်းနိုင်ငံတွင်းမှာမိဘမဲ့ကလေးတွေရောကြလာမှာဖြစ်ပါတယ်။ထိုင်းအစိုးရအတွက်လည်းကောင်းမွန်တဲ့ရလဒ်တွေရှိလာမှာပါ။ထိုင်းနိုင်ငံတွင်းမှာနေထိုင်တဲ့သူတွေကိုစီစစ်တဲ့အခါမှာလည်းပို့ပြီးတော့လွယ်ကူလာမှာဖြစ်ပါတယ်။ထိုင်းအစိုးရမှလည်းဒီလိုမိဘမဲ့ကလေးတွေအတွက်တာဝန်ရှိပါတယ်။လူအဖွဲ့အစည်းအတိုင်းဝိုင်းမှာပြဿနာတွေကတော့ရှိနေမှာပါပဲ။ကိုလို့ရမှန်ကန်တယ်ဆိုရင်တော့ပတ်ဝန်းကျင်တဲ့လူတို့ကလက်ခံလာမှာပါပဲဆိုပြီးတော့ပြောဆိုသွားတာပါ။16နှစ်ကျော်ကြာထိုင်းမြန်မာနယ်စပ်မှာလူလူအခြေပြုအဖွဲ့အစည်းဖြစ်အခြေစိုက်လှုပ်ရှားနေတဲ့ဆော့အဖွဲ့အစည်းဟာမိဘမဲ့ကလေးတွေစွန့်ပစ်တဲ့ကလေးတွေလူကုန်ကူးခံရတဲ့ကလေးငယ်တွေအပါအဝင်အကူအညီမဲ့နေတဲ့အမျိုးသမီးတွေကိုစောင့်ရှောက်မှုပေးနေတာဖြစ်ပါတယ်။ HIV AIDS ဖြစ်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုကူညီစောင့်ရှောက်မှုတွေပေးနေတာတွေကြောင့်ကမ္ဘာ့ကုလသမဂ္ဂကပေးတဲ့ဖဲချိုးညီစုကို2008ခုနှစ်ကရရှိခဲ့ပါတယ်။ခုခါမှာတော့မိဘမဲ့ကလေး169ယောက်ရဲ့ပညာရေးကျန်းမာရေးပါဝင်လုံခြုံရေးအတွက်အထောက်အထားများရရှိနိုင်ဖို့ထိုင်းနိုင်ငံတွင်းမှာတရားဝင်နေထိုင်မှုရရှိအောင်စောင့်ရွက်ခဲ့တာဖြစ်တယ်လို့လည်းစောကတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင်။